မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလူငယ်တွေနဲ့လူငယ်စာနယ်ဇင်းသမားတွေကိုအမေရိကန်တန်ယုံနဲ့ဗြိတိရှ်တန်ယုံတို့ကအခမဲ့တင်တန်းတွေခေါ်ယူပေးနေတဲ့လောက်ရဟာတန်တမန်ကျင့်ဝတ်တွေကိုဖောက်ပြတာပဲလို့စစ်ဆိုးရမီဒီယာတွေမှာရေးသားထားပါတယ်။ဒီစစ်ဆိုးချက်တွေနဲ့ပတ်သက်ပြီးဗာမျာတုတ်ပြန်ပြောလို့တာရှိပါတယ်လို့ရန်ကုန်မြို့ကအမေရိကန်တန်ယုံနဲ့ဗြိတိရှ်တန်ယုံတွေကို RFB ကဆက်သွယ်မေးမြန်းခဲ့ပါတယ်။စစ်ဆိုးရမီဒီယာတွေပေါ်ကစစ်ဆိုးချက်တွေအပေါ်ရန်ကုန်အမေရိကန်တန်ယုံတာဝန်ခံအနေနဲ့ဘာမှတုတ်ပြန်ပြောဆိုမှမဟုတ်ဘူးလို့အဲ့ဒီတန်ယုံပြန်ကြားရေးဌာနစိတ်တာဝန်ရှိသူတဦးကပြောပါတယ်။ဗြိတိရှ်တန်ယုံကိုဆက်သွယ်တဲ့အခါမှာတော့စီအစိုးရဆွဆွဲထားတယ်လို့တန်တမာရေးဖောက်ပြမှုဆိုတာလုံးဝမမှန်ကန်ဘူးလို့တန်ယုံပြောရေးဆိုခွင့်ရှိတဲ့တူကပြောပါတယ်။သူပြောတာကတော့ BNN သဘောတူညီချက်အခန်း၃မှာပါဝင်တဲ့အချက်ကိုပြန်လည်လာဖို့လိုအပ်တယ်လို့ပြောခဲ့ပါတယ်။အဲ့ဒီအချက်၃အခန်း၅မှာပါဝင်တာကမြန်မာပါဝင်တကမ္ဘာလုံးဝဖွင့်ထားတဲ့ဗြိတိရှ်တန်ယုံတွေမှာဒေသဆိုင်ရာစီးပွားရေးယဉ်ကျေးမှုနဲ့ဤပညာတိုးတက်ဖွံ့ဖြိုးရေးအတွက်ဒီတင်နန်းတွေကိုဖွင့်ပြီးတန်တမာရေးရာဥပဒေပါအတိုင်းရပ်တည်နေတာဖြစ်တယ်လို့တန်ယုံပြောရေးဆိုခွင့်ရှိသူတဦးက RFB ကိုပြောခဲ့ပါတယ်။ဗြိတိရှ်တန်ယုံမှာဖွင့်ထားတဲ့အင်္ဂလိပ်စာတင်တန်းဟာပညာတော်ပြီးငွေကြေးမပြည့်စုံသူတွေအတွက်အခမဲ့တယောက်ခွင့်ရဖို့ပြီးတော့တန်ယုံကစာကြည့်တိုက်ကိုအတုံးချခွင့်ရဖို့ဖွင့်ထားတာလို့ဆိုပါတယ်။တယောက်သူတွေထဲမှာလူတန်းစားပေါင်းစုံပါဝင်တဲ့အတွက် NLD အဖွဲ့အစည်းတစ်ခုတည်းကိုကိုစားပြုပြီးဖွင့်ထားတာမဟုတ်ဘူးလို့ဆိုပါတယ်။ဒါပေမဲ့လာပြီးတော့တယောက်တဲ့မြန်မာအများစုဟာအရင်ကတည်းက NLD အဖွဲ့ဝင်တွေဖြစ်နေတာပါလို့အဲ့ဒီပြောရေးဆိုခွင့်ရှိသူကပြောပါတယ်ဒီတင်တန်းဟာ NLD လူငယ်တွေအတွက်ရည်ရွယ်ပြီးဖွင့်ထားတဲ့တင်တန်းလို့ဆွဆွဲထားတာနဲ့ပတ်သက်ပြီးအဲ့ဒီဆွဆွဲချက်အပေါ် NLD သတင်းထုတ်ပြန်ရေးနဲ့ပြန်ကြားရေးအဖွဲ့ဝင်ဦးမြင့်သိန်းကအခုလိုပြောခဲ့ပါတယ
်အဲကျွန်တော်တင်တန်းတက်ရောက်နေတယ်ဆိုတာမှန်ပါတယ်အဲကျွန်တော်တို့ရဲ့လူငယ်တွေကျွန်တော်တို့ရဲ့ခေါင်းဆောင်ပိုင်းတောင်းဝင်ယူရမယ့်ပုဂ္ဂိုလ်တွေဟာအင်းလိစာနဲ့ဗုဒ္ဓရှင်ဘုဒ္ဓရှင်နိုင်ငံတကာဘာသာရပ်တွေပေါ်မှာလေ့လာနိုင်အောင်လေနောက်တနေ့မှာတောင်းဝင်ယူတဲ့အခါမှာပြည့်ဝနေအောင်ဆိုကျွန်တော်ဆောင်ရွက်ချင်းဖြစ်ပါတယ်အဲကျွန်တော်တို့အပွဲဝင်တွေနေထားပြန်မြေမျိုးအပိတ်ခံနေရတယ်မြေမျိုးအသားမြစ်ခံနေရတယ်ကျွန်တော်တို့မှာဟလာလူငွေပညာရေးနယ်ပယ်တွေမှာပိတ်ဖန်ထားတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီဟာတွေအတွက်ကိုသူတို့ teaching center တွေကမူတခုချမှတ်ပြီးတော့ဆောင်ရွက်ပေးတယ်လို့ကျွန်တော်ဒီလိုပဲဆောင်ရွက်ခြင်းဖြစ်ပါတယ
် NLD သတင်းထုတ်ပြန်ရေးနဲ့ပြန်ကြားရေးအဖွဲ့ဝင်ဦးမြင့်သိန်းပြောသွားတာဖြစ်ပါတယ်အမေရိကန်တန်ယုံဗြိတိရှ်တန်ယုံတို့ကပုံမှန်ဖွင့်ထားတဲ့တင်နန်းကိုတက်ရောက်မယ်ဆိုရင်လူတိုင်းအခကျင်းငွေပေးတက်ရတယ်ဆိုတာမှန်ကန်တယ်လို့အမည်မဖော်လို့တဲ့တင်နန်းသားတဦးကပြောပါတယ်ဒါပေမဲ့တန်ယုံတွေလက်အောက်မှာရှိတဲ့ယဉ်ကျေးမှုဌာနစိတ်လူနေရာတွေကဖွင့်တဲ့ရက်တို့တင်နန်းတွေဆိုရင်တော့အခမဲ့တက်ရောက်ခွင့်ပေးထားတာလို့လည်းဆိုပါတယ်တင်တန်းတွေဟာတင်ယုံညွန့်တန်းအတိအကျမရှိပဲအင်္ဂလိပ်စာကိုဗန်းပြပြီးဝကြောင့်ဆန်လုတ်ကြံမှုလို့စာအုပ်တွေနဲ့လူ့အခွင့်အရေးဆိုင်ရာချိုးဖောက်မှုဥပဒေတွေကိုတင်ကြပို့ချနေတယ်ဆိုတာကဟုတ်ပါသလားလို့ဦးမြင့်သိန်းကိုဆက်လက်မိခဲ့ပါတယ်
။ပို့ချတဲ့နေရာမှာလည်းသူပြင်းတော့အင်္ဂလိပ်စာကိုအဓိကထားပြီးပို့ချပါတယ်။အင်္ဂလိပ်စာသကပြောစာရေးအရေးသားဒါတွေကျွန်တော်တို့အဓိကထားပြီးပို့ချပါ။အဲဒီမှာပါတဲ့အတိုင်းဗိုလ်ချုပ်ဆန်လုတ်ကြံမှုလို့ကမ္ဘာနိုင်ငံအသီးသီးမှာလက်ဆန်းမှုလို့ဒါမျိုးတွေကျွန်တော်မတွေ့ရပါဘူး။ကွန်ပျူတာတို့အင်တာနက်တို့ကတော့နောက်တနေ့မှလူလူလာလာကျွန်တော်နိုင်ငံမှာသုံးဆွဲလာတဲ့အခါမှာကျွန်တော်တို့သုံးဆွဲတတ်အောင်အသင်ကြားတာမှန်ပါတယ
်။လူငယ်စာနယ်ဇင်းသမားတွေကိုအယောင်စိုးဖို့အတွက်အဲ့ဒီတင်တန်းတွေကခေါ်ယူတင်တန်းပေးနေတယ်လို့ဆွဆွဲထားတာနဲ့ပတ်သက်ပြီးအဲ့ဒီတင်တန်းတွေကိုတက်ရောက်ပြီးလက်ရှိအချိန်မှာပြည်တွင်းကဇန်နဝါရီမှာစောင်းမားတွေသတင်းတွေရေးနေတဲ့လူငယ်တွေရဲ့သဘောထားကို RFB ကမေးခဲ့ပါတယ်။နာမည်ကြီးဇန်နယ်တဆောင်ရဲ့အရီတာတူကတော့မြန်မာနိုင်ငံမှာသတင်းစာပညာစိတ်သုံးသွားပြီးတဲ့နောက်အခုမှဒီတင်နန်းတွေပြန်ပေါ်လာတာဖြစ်တယ်။ဒီတင်နန်းတွေကြောင့်ပဲလူငယ်တွေရဲ့သတင်းရေးသားတဲ့အပိုင်းနဲ့စာနယ်ဇင်းဆိုင်ရာကျင့်ဝတ်တွေကိုသိလာတဲ့အတွက်အကျိုးရှိတဲ့တင်နန်းတွေပဲလို့ပြောပါရစေ။အမေရိကန်စနစ်မှာဖွင့်ခဲ့တဲ့သတင်းစာသမားတွေအတွက်အင်္ဂလိပ်စာတင်နန်းတက်ရောက်ခဲ့သူသတင်းစာဆရာမတူကတော့သူတက်ရောက်ခဲ့တဲ့တင်နန်းနဲ့ပတ်သက်ပြီးအခုလိုပြောပြခဲ့ပါရခင်ဗျာ။
ခုချိန်ကြီးကတော့မာမီမာရှိရပါနဲ့ဇင်းလောကမှာဘလို့မှလွတ်လွတ်လပ်လပ်ရေးလို့မရသေးဘူးလေ။ဒါပေမဲ့တင်းတန်းမှာပေးလိုက်တဲ့အကြောင်းအရာတွေတော်တော်များများဟာခေါင်းထဲမှာဝင်လာခဲ့တဲ့အတွက်ကြောင့်မို့လို့ငါတို့ကဘလို့ရင်းပို့ပြီးတော့ကျင်းဝတ်နဲ့ညီတယ်။ဘလို့ရင်းလို့ရှိလို့ရှိရင်တော့ငါတို့အတွက်ပို့ပြီးအဆင်ပြေမယ်ဆိုတဲ့ဟာရောအကုန်လုံးရဲ့စိတ်ထဲမှာဝင်သွားတယ်။ဒါပေမဲ့တကယ်တမ်းကြတဲ့ခါကျတော့တင်ပေးလိုက်တဲ့တင်းတန်းကပေးလိုက်တဲ့ဘဟုသုတတွေဤပညာတွေကတော့လက်ရှိဗမာပြည်ရဲ့စာနယ်ဇင်းလောကထဲမှာတော့လက်တွေ့အသုံးချဖို့ဆိုတော့ဒါတော်တော်အလန်းဝေးပါသေးတယ်။ဒါပေမဲ့ကျွန်တော်တို့ထင်တာကအခုချိန်လောက်ထဲကလူငယ်စာနယ်ဇင်းသမားတွေကိုဒီလိုမျိုး train ကောင်းကောင်းပေးသွားနိုင်လို့ရှိလို့ရှင်တကယ်တမ်းကျွန်တော်တို့ရှင်ကစာနယ်ဇင်းလွတ်လပ်ခွင့်ရလာတဲ့အခါကျလို့ရှင်ကျွန်တော်တို့အားလုံးနဲ့အမိလိုက်နိုင်မယ်လို့ကျွန်တော်စိတ်ထဲမှာယုံကြည်ရဲ့